2012ခုနှစ်ရခိုင်ပြည်နယ်အတွင်းဘာသာရေးလူမျိုးရေးအခြေခံပြပခါတွေကြောင့်ဒုက္ခသည်စခန်းတွေရဲကိုရောက်ခဲ့ကြတဲ့ရိုဟင်ဂျာအများစုပါတဲ့မွတ်စလင်တွေဟာဆယ်စုနှစ်တခုကြာလာပြီမဲ့လို့ဒုက္ခသည်စခန်းတွေထဲမှာပဲမျောလင့်ချက်မဲ့အနာဂတ်မဲ့ဆက်ရှိနေဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်တဲကမွတ်စလင်အများစုဟာမြန်မာနိုင်ငံတဝန်းသွာလာခွင့်မဆိုထားနဲ့ရခိုင်ပြည်နယ်အတွင်းနဲ့မြို့ပေါ်တွေကိုတောင်လွတ်လပ်စွာသွာလာခွင့်မရှိဘဲပိတ်ပင်ခံထားတာပါ။2012ကနေ2022ခုနှစ်အထိဆယ်စုနှစ်တစုစာပိတ်လောင်ခံထားရတဲ့ရခိုင်ပြည်နယ် IDB ဒုက္ခသည်စခန်းတွေကမွတ်စလင်တွေရဲ့မျောလင့်ချက်တောင်းဆိုချက်တွေနဲ့ပတ်သက်လို့မဆုမွန်မြန်မွန်ကမေးမြန်းပြီးတော့စူးစီးတင်ပြပေးထားပါတယ်ရှင်
။လွန်ခဲ့တဲ့ဇန်နဝါရီ2012ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်လူများပြားသေချေခဲ့ရတယ်လို့နေအိမ်တွေစီးပွားရေးလုပ်ငန်းတွေပါတော်တော်များများဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်။ရိုဟင်ဂျာတွေအပါအဝင်ဌာနေမွတ်စလင်တွေကိုမူရင်းနေရာတွေကနေ IDP ပြည်တွင်းဒုက္ခသည်စခန်းတွေမှာအာဏာပိုင်တွေကနေရာချထားပေးခဲ့ပါတယ်။2018ခုနှစ်အတွင်းမှာပြည်ပခါတွေကတကြောပြန်ဖြစ်လာပြီးတော့ဒေသခံရိုဟင်ဂျာတိမ်းနဲ့ချီပြီးနေဆက်ဖြတ်ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့အတွက်သူတို့တွေနေရရင်ပြန်ရေးကပိုးပြီးတော့မှအလံဝေးလာပါတယ်။အဲဒီနောက်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့စစ်တပ်တို့ကြားတိုက်ပွဲတွေနဲ့မြန်မာနိုင်ငံမှာဆ ਿਆ နာတိမ့်ပြီးတဲ့နောက်ပိုင်းအခြေအနေတွေကြောင့်ဒုက္ခသည်တွေနေရပြန်ရေးဟာလည်းမျောလင့်ချက်ပိုးပြီးတော့ကင်းမဲ့လာပါတယ်။မွတ်စလင်ဒုက္ခသည်တွေခိုလုံနေထိုင်ရာစစ်တွေမြို့နယ်တက်ကယ်ပြင်ဒုက္ခသည်စခန်းကဥမောင်လေးက2012ခုနှစ်ကနေ2022ခုနှစ်အထိဆယ်စုနှစ်တနစ်စာတောင်ပိတ်လောင်ခံထားရတဲ့သူတို့ရဲ့အခက်အခဲစိန်ခေါ်မှုတွေကစကလုံးနဲ့ဖော်ပြဖို့တောင်ခက်ပါတယ်လို့ဆိုပါတယ
်။အမကျွန်တော်တို့ကကတိအမပေါ်လာရကကျော်စမကြီးပင်ရကြီးဒါရကကျော်နောက်ပြီးတော့ကန်ပလုံးမှာကိုပဲတဲလေမိရတန်လက်စနစ်ကိုမိသားစုတွေအတိတ်ကမှကျွန်တော်ကအစီအစအတွက်ကျွန်တော်ကိုလုပ်ပြီးကိုလူရာမှာသူပေါ်လာရင်အဝင်းနေစမကြီးပင်ရကြီးအမဗမာစနစ်ပြလို့ဘူး
ဟုတ်ကဲ့အခု10နှစ်တောင်ရှိလာပြီဆိုတော့10နှစ်ကာလအတွင်းမှာကြုံရတဲ့အခက်အခဲတွေကအခက်အခဲအဖြစ်ဆုံးဆိုရင်ဘာလို့ပြောလို့ရမလဲရှင်။သွားလာခွင့်နဲ့လုံးဝပိတ်ထားတာဆိုတော့လေ
အဲ့ဒါများအဓိကရည်ကြီးတယ်မှာမပုံတင်ထားတာလေတော့ဖတ်တာလည်းကြားတယ်မကြားတာမကြားဘူး။နောက်ပြီးဟိုကိတည်းတော့တင်းနေကနေတင်းနေသွားတာလေမတင်လို့ဘူးမှာလည်းမကားကျေချုံနေရတယ်။အဲဒါပေမဲ့ဒီကတည်းကတောင်းဝင်ယူထားပြီးတော့မှပလတ်တင်တော့ပေးတယ်မှာအဲ့ဒါနဲ့လုံတော့တာမရှိပါမှကျွန်တော်တော့ခရောက်တယ်
ဒီလို IDB စကန်းနေတဲ့ကမွတ်စလင်ဒုက္ခသည်တွေအပြင်ရခိုင်ပြည်နယ်ထဲမှာပဲခြေရွာတွေမှာနေထိုင်ရတဲ့မွတ်စလင်တွေအတွက်လွတ်လပ်စွာသွားလွာခွင့်မရှိဘဲသူတို့ကိုမြန်မာနိုင်ငံထဲနဲ့ရခိုင်ပြည်နယ်ထဲမှာတောင်အသွားအလာတွေကိုကန့်သတ်ထားဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲကမွတ်စလင်ခြေရွာတွေနောက်ပြီးတော့မွတ်စလင်ဒုက္ခသည်စခန်းတွေစီကိုသွားတဲ့လမ်းလိုက်မှာလဲစစ်ဆေးရေးဂိတ်တွေရှိပါတယ်။မွတ်စလင်ခြေရွာအချင်းချင်းသွားလို့ရပေမဲ့လို့တခြားမြို့ပေါ်နဲ့မွတ်စလင်တွေအများစုနေထိုင်ရမဟုတ်တဲ့တခြားခြေရွာတွေကိုဖျက်တမ်းသွားလာခွင့်ပိတ်ပင်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်တဲကြောင်လက်သမားခြေရွာအကွက်ရှစ်မှာနေထိုင်တဲ့မွတ်စလင်ဦးမောင်မောင်ခိုင်ကတော့သူတို့အတွက်အလိုလားဆုံးနဲ့အဖြစ်ချင်းဆုံးဆန္ဒကလူသားတစ်ယောက်လိုလူခွေးနဲ့အညီလွတ်လပ်စွာလှုပ်ရှားသွားလာခွင့်ပါပဲလို့ဆိုပါတယ်။
ကျွန်တော်သွားရတယ်လာရတယ်ခရီးတော့ခရီးတော့ကောင်းတဲ့အဆင်မပြေဘူးကျွန်တော်လမ်းခရီးတော့အဆင်မပြေဘူ
းဟုတ်ကဲ့ဘာဖြစ်လို့လဲ
အဲကောဘောမပုန်လာလူမဲလဲမပုန်လာကရှိမှသွားလို့ရမယ်လဲမပုန်လာကမရှိရအများကြီးတဲ့ပြိုးစုပြီးရှောက်တာတာဒီရှိတယ်လေရတာလူတွေရှိတယ်မရတာကအများကြီးပဲ
လက်တလုံးမှာတော့ရခိုင်ပြည်နယ်ထဲမှာအာဏာပိုင်တွေကမွတ်စလင်တွေကိုနိုင်ငံသားဖြစ်မှုကိုတေချာစစ်စစ်ပြီးတော့အထောက်အထားခိုင်လုံတဲ့သူတွေကို NVC လို့ခေါ်တဲ့အတိအမှတ်ပြုကတ်တွေထုတ်ပေးထားပြီးတော့သွာလာခွင့်ပေးထားတာရှိပေမဲ့မွတ်စလင်တော်တော်များများကတော့နိုင်ငံသားစစ်စစ်ရေးကတ်တွေမရကြပါဘူးလူတရာလျှောက်ထားရင်65ယောက်လောက်ကအပယ်ချခံရတဲ့အနေအထားဖြစ်နေပါတယ်လို့တဲကြောင်လက်သမားရွာကမွတ်စလင်ဦးမောင်ခိုင်ကဆိုပါတယ
်လျှောက်တာလျှောက်တာပြီးတော့ရတာရဟိုတရားမှာ9ရောက်လောက်ပဲရတယ်65ရောက်မရတာဒီရှိတယ်အဲ့ဒါအဲ့ဒါကရှိရင်လည်းကျတော့တွားလို့လာလို့တော့ရတယ်လည်းရင်နဲ့ရင်ကိုယ်တွေပါတယ်တွားလို့ရတယ်လေအဲသူတို့ကဒီလိုပေါ့သူတို့ရှောက်တာလားတရားရှောက်တာလားဒီသူတို့ကပထမ2023ကမှရတယ်2023နောက်ပိုင်းမှရှောက်တာလူတွေကအခုကြားမလားကြားမလားလို့ပြောတယ်မြေပြင်ကဆင်းလားအဲ့လိုပြောတယ်
ဟုတ်ကဲ့အဲ့သွားဖို့လာဖို့အပြင်ပေါ့ဒီဟိုစားဝတ်နေရေးတို့ဟိုဒီအဲ့မှာစီးပွားရေးဘာညာလုပ်တဲ့ဟာတွေရောလုံခြုံမှုရှိလားဘာအခက်ခဲတွေရှိလဲရှင
်တဲချောင်းမှာဘာတခုမှလုံးမရှိတော့ဘူးဟာဟိုပဲရှိတယ်ဘယ်လေသွားပြီးတော့၅ပန်းလေနေတယ်၅ပန်းလေဒီက၅ပန်းလို့ရတယ်၅ပန်းလို့ရတာဟာလေဆက်ရှိပြီးညရတယ်နဲ့ဟိုရေကစိတ်ကတမျိုးလဘကကစိတ်ကတမျိုးစကြကတစိတ်က အဲ့ဒါအများကြီးပဲမခိုက်ဘူးကြည့်ကြည့်တဲ့စီစီများနဲ့အဲ့ဒါတကူပဲရှိတယ်ဆိုတော့အမရေအဲ့ဒီလောငါးပဲလင်နဲ့အင်းလီကိုသွားပြီးတော့ငါးပန်းတာလို့တကူပဲရှိတယ်နော်
ဟုတ်ကဲ့ရှင်အ
ဲ့ဒါနဲ့အဆင်မပြေဘူ
းအခုလိုမျိုးရခိုင်ပြည်နယ်တဲကမွတ်စလင်တွေအပြင်ဆယ်စုနှစ်တစုစာဒုက္ခသည်စခန်းတွေထဲမှာပဲအပြင်ထွက်သွားလာခွင့်မရှိပဲနေထိုင်နေကြရတဲ့မွတ်စလင်တွေအတွက်အနာဂတ်တွေမျောလင်းချက်တွေကင်းလာပြီးတော့သူတို့ကန့်နေမှာပဲပိတ်ထားခံရတဲ့နှစ်တွေကြာလာတာနဲ့အမျှသူတို့ရဲ့နေစဉ်ပုံမှန်စားဝတ်နေရေးကျန်းမာရေးပညာရေးနဲ့ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာမွန်းကျပ်မှုတွေဖြစ်လာနေပါတယ်။အရင်တုန်းကရခိုင်ပြည်နယ်မှာဒီလိုဘာသာရေးလူမျိုးရေးအခြေခံတဲ့အဓိကယုံပြိပခါတွေမဖြစ်ခင်တုန်းကမွတ်စလင်တွေလွတ်လပ်စွာသွားလာခွင့်ရခဲ့တာပါ။ဒါ့အပြင်ဒီရခိုင်လူမျိုးတွေနဲ့အတူတူစီးပွားရေးလုပ်ကိုင်ခဲ့ကြတာဖြစ်လို့အခုချိန်မှာတော့သူတို့အတူရှင်တွဲပြီးပြန်ပြီးနေထိုင်နိုင်ရေးဆိုတာကတော့ယုံကြည်မှုကပြန်လည်တည်ဆောက်နေရစေအခြေအနေဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုရိုင်း2016ခုနှစ်တုန်းကဖွဲ့စည်းပေးခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်အရဆိုရင်မွတ်စလင် IDP တွေကိုသူတို့မူလနေထိုင်တဲ့နေရာတွေကိုပြန်လည်နေရာချထားပေးဖို့ဒါမှမဟုတ်တခြားနေရာတစ်ကိုပြန်ပြီးတော့ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုံသိက္ခာနဲ့အညီပြောင်းရွှေ့ပေးနိုင်ရမယ်ဆိုတဲ့အချက်ပါဝင်ပါတယ်နောက်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်ဖို့ကိုဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးတော့အဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDP တွေပြောင်းရွှေ့လို့တဲ့နေရာအစ်ကိုပြောင်းရွှေ့နိုင်အောင်ဆောင်ရွက်ပေးရမယ်လို့အကြံပေးထားပါတယ်။အဲ့ဒီတုန်းကအုပ်ချုပ်ခဲ့တဲ့ NND အစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းကိုဖီအာနန်ကော်မရှင်အကြံပြုချက်တွေအတိုင်းဆောင်ရွက်မယ်ဆိုတာကိုကတိပြုခဲ့ပါတယ်။ဒါပေမဲ့လို့2021ခုနှစ်မှာမြန်မာနိုင်ငံမှာဆက်ရနာသိမ်းခံလိုက်ရပြီးတဲ့နောက်ပိုင်းအခုချိန်ထိ2022ခုနှစ်ကနေ2022ခုနှစ်အထိ IDB ဒုက္ခသည်စခန်းတွေထဲမှာပဲနေထိုင်ရတဲ့မွတ်စလင်တွေရောပြီးခဲ့တဲ့2018ခုနှစ်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်အထိတိမ်းရှောင်သွားရတဲ့မွတ်စလင်ဒုက္ခသည်တွေပါနေရရင်ကိုအခုချိန်အထိမပြောင်းနိုင်ကြသေးပဲနဲ့သူတို့နိုင်ငံသူတို့နေရရင်ကိုပြောင်းနိုင်ကြဖို့ဆိုတဲ့မျှော်လင့်ချက်အနာဂတ်ကတော့မဲ့နေကြစေဖြစ်ပါတယ်ရှင်